ဒုရအတေ27ရာစုပင်လုံးမြလာခံကိုထောက်ခံတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုစားနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်ကတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူက VOA ကိုပြောကြပါတယ်ဒီတော့အတွင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ကနေငင်းငင်းမြလာခံကိုတက်ရောက်လာအောင်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ဟာအရင်လိုမဟုတ်ပဲကြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာရေးကြွန့်ကျင်သူအမေရိကန်တန်တမန်အရာရှိတူကပြောကြလိုက်ပါတယ်ဒီကြောင့်မှန်ရင်နိုင်ငံကပြောပြမှာဖြစ်ပါတယ
်ဒီကနေ့မေလ24ရက်နေ့မှာကျင်းပမယ့်ဒုတိယအကြိမ်27ရာစုပင်လုံးညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်မတက်ရောက်နိုင်ပေမယ့်ညီလာခံကိုထောက်ခံအတိအမှတ်ပြုတဲ့အနေနဲ့သူ့ကိုယ်စားကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်ကတက်ရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ်
The United Nations has long expressed its support for the peace conference and
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ခဲ့တာကာလကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီလက်ရှိငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်မာရိုစလပ်ယန်ခါကကိုစားပြုတက်ရောက်မှာဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံညီလာခံကိုတော့ကုလသမဂ္ဂအတွေ့အုံမှုချုပ်ဟောင်းဘန်ကီမွန်ကိုတိုင်တက်ရောက်ပြီးအဖွဲ့အမှားစကားပြောကြားခဲ့တာပါ။ဒီတော့တွင်တရုတ်အစိုးရရဲ့ဂျောင်းဝင်ညှိနှိုင်းမှုကြောင့်မြန်မာအစိုးရဘက်ကအထူးဖိတ်ကြားသူအဖြစ်ညီလာခံကိုတက်ရောက်ဖို့နောက်ဆုံးအချိန်ရောက်မှဖိတ်ကြားခဲ့တဲ့တရုတ်မြန်မာနယ်စပ်အချင်းဆိုင်မြောက်ပိုင်းမဟာမိတ်ဖွဲ့ဟာညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေကြပါပြီ။တရုတ်အစိုးရဟာသူ့အကျိုးစီးပွားဖြစ်တဲ့ခစ်တစ်ပိုလန်မကြီးစီမံကိန်းလမ်းကြောင်းထဲမှာပါနေတဲ့တရုတ်မြန်မာနယ်စပ်ဒေသတဝိုက်ငင်းတဲ့ရေးနဲ့တင်းငင်းရေးကိုအဓိကလူလာနေတာကြောင့်အရင်လိုနှစ်ဖက်ကစားတာမျိုးမဟုတ်ဘဲရက်တီကျက်ပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်စင်တမန်ဟောင်းလဲဖြင့်လက်ရှိ USIP ခေါ် American Union Institute အထူးတဲ့အကြံပေး Priscilla Club က
ပြောပါတယ် I think the Chinese have probably between the time of the last Panglong and this one
သူပြောသွားတာကဒီကနေ့ပထမအကြိမ်ပင်လုံညီလာခံနဲ့ဒုတိယအကြိမ်ညီလာခံအကြားကာလအတွင်းမှာမြမငင်းငယ်ရေးဖြစ်စဉ်မှာအဟံအတားဖြစ်စဉ်နဲ့ကိစ္စတွေအစားရှေ့ဆက်သွားနိုင်ဖို့အစီအစဉ်တွေကိုတရုတ်အစိုးရဘက်ကသုံးသပ်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ထင်ကြောင်း Priscilla Club ကပြောသွားတာပါတရုတ်ကအရင်ကနှစ်ဖက်ကစားတဲ့ပုံစံမျိုးလိုထင်ခဲ့ပေမယ့်အခုတော့အဲ့ဒီရည်တည်ချက်ကိုပြောင်းလဲလိုက်ပြီလို့မြင်ကြောင်းဒါပေမဲ့စောင့်ကြည့်ရမှာဖြစ်ကြောင်း VOE ကိုပြောပါပါတယ်အခုလိုမြမငင်းငယ်ဖြစ်စဉ်မှာတရုတ်ကအတော်လေးပါဝင်ပတ်သက်လာနေတဲ့အပိုင်းမှာအမေရိကန်ဘက်ကရောမြမငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့အခမ်းအနားကနေပါဝင်တာမျိုးတွေ့ရတယ်လေဆိုတဲ့မိန့်ခွန်းကိုတော့
Well, we don't have much of a direct role in this. We're in the background just simply encouraging
သူပြောသွားတာကတော့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်နေတာတော့မရှိကြောင်းနဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးရဖို့အမြင့်ဆန္ဒရှိနေတယ်လို့တိုးတက်မှုတွေရှိအောင်လေဒီကနေပံ့ပိုးကူညီပေးနေကြောင်းပြောသွားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကလက်နက်ကိုက်ဖွဲ့တွေကိုတော့ထောက်ပံ့တာမျိုးမရှိဘူးလို့လည်းပြောပါတယ်အခုလိုမြောက်ပိုင်းမဟာမိတ်ဖွဲ့ကနေညီလာခံကိုအထူးဖိတ်ကြားသူအမည်နဲ့တက်ရောက်လာတဲ့အတွက်လေမျောလင်းတက်ကြီးကြီးမားမားမရှိပေမဲ့ညီလာခံကိုတက်ရောက်လာတာဟာအပြုတ်သဘောဆောင်တိုးတက်မှုလို့မြင်ကြောင်း Priscilla Club ကပြောပါတယ်